ကစားမစစ်ပွဲတွေကြောင့်တေးပြောင်နှုံတိုးမြင့်လာတဲ့အချိန်မှာပဲဂါဇာဒေသဟာမတ်စစ်ကိုဒီစစ်စင်တဲ့စစ်ပွဲဟာရရှိစစ်တရဖြစ်လာမယ်ဆိုပြီးတော့အစ္စရေးကြီးချုပ်ဘန်ဂျမင်နေတန်ညာဟုကသတိပေးပြောဆိုပါရယ်ဟာမတ်စ်တို့ကိုလုံးဝနှိမ်နင်းပြီးတော့ဂါဇာတောင်ပိုင်းရောမြောက်ပိုင်းမှာပါလုံခြုံရေးပြန်လည်တိစောက်ပြီးတဲ့အထိဆိုရင်ဒီစစ်ဟာရရှိစစ်ပွဲတရဖြစ်လာမယ်ဆိုပြီးတော့အစ္စရေးကြီးချုပ်ကတနည်းအနေနဲ့အစိုးရစည်းဝေးမှာပြောဆိုတာပါဂါဇာမှာတော့အစ္စရေးစစ်စင်ရေးတွေဆက်ရှိနေပြီးတော့ပြီးခဲ့တဲ့24နာရီအတွင်းပါလက်စတိုင်း166ဦးသေဆုံးတယ်လို့ဟာမတ်စ်ကျမကြီးဌာနကပြောပါတယ်။အခုချိန်ထိဆိုရင်တော့ပါလက်စတိုင်းသေဆုံးမှုဟာစုစုပေါင်း2424ဦးရှိသွားပြီလို့ဟာမတ်စ်ကျမကြီးဌာနကထုတ်ပြန်ထားပါတယ်။ပြီးခဲ့တဲ့ရက်တွင်းအစ္စရေးစစ်သည်10ဦးသေဆုံးတယ်လို့အစ္စရေးဘက်ကလည်းပြောပါတယ်။ဂါဇာကမ်းမြောင်ဒေသကိုအစ္စရေးမြေပြင်ထိုးစစ်ဝင်ချိန်ကစပြီးခဲ့ရဆိုရင်သေဆုံးတဲ့အစ္စရေးစစ်သည်ဟာ154ဦးထိရှိလာပြီလို့လည်းအစ္စရေးကပြောပါတယ်။ဒီစစ်ဟာအတော်ကြီးကိုထိခိုက်တက်ရောက်မှုကြီးတယ်ဆိုပေမဲ့ဆက်တိုက်ဖို့ကလွဲပြီးတော့တခြားရွေးချယ်စရာမရှိဘူးလို့အစ္စရေးဝန်ကြီးချုပ်ကပြောဆိုခဲ့ပါတယ်။